ဒီကပတ်တော့ရှင်းမြန်မာတွေလက်ထက်မှာသိပ္ပံနည်းကျမှတ်တမ်းတင်ဖို့အတွက်ကြိုးပမ်းခဲ့တာလေးတွေကိုပကြီးကြီးတနဲ့စာပေရုပ်ရှင်ဆက်စုံအမှုပညာရှင်ကြီးဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးပါမယ်။ပညာရတစ်ခုတိုးတက်ဖို့အတွက်လိုအပ်တဲ့အချက်တွေထဲမှာစနစ်တကျမှတ်တမ်းတင်ဖို့ဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစနစ်တကျမှတ်တမ်းတင်ဖို့အတွက်ကြိုးစားခဲ့တာတွေရှိပေမဲ့ဒီအလေးထွန်းကားဖို့အတွက်အများကြီးလိုအပ်နေပါတယ်လို့ဆရာဦးဝင်းဖေကပြောပါတယ်
။ဗမာကိစ္စကောင်းမြုံများဆောင်မှာစနစ်တကျပြန်လုပ်ဖို့အများကြီးလိုစနစ်တကျအစဉ်လာအပြင်လုပ်ခဲ့တာကြီးရှိတယ်။အလွန်ရှားတာအလေးအားအနံတိုင်းတာတွေနဲ့ပတ်သက်လို့နော်အလေးချိန်တိုင်းတာနဲ့ပတ်သက်လို့အဲ့ဒါတွေကိုဘယ်ခင်မှာဘယ်လိုလုပ်ခဲ့လဲစတန်ဒတ်ဒိုက်ဘယ်လိုလုပ်တယ်ဆိုတာမှတ်သားရတော့ကြည့်ရပေါ့။တိုင်းနဲ့အဲ့ဓာရီကစူးစားပြီးတော့လုခဲ့ဘူးရယ်ဆိုတော့သိရပါ
ဥပမာလေးတစ်ခုပြောပြပါစမ်းဘလို့စူးစားခဲ့လဲဆို
ဒီလိုဗျဒီရှင်မင်းနေရဲ့လက်ထက်မှာဟိုမင်းလက်ထက်ဒီမင်းလက်ထက်မှာစာနှုတ်သတ်မှတ်တာတွေရှိတယ်အဲဆက်စားကြီးဇနန်းဘာနဲ့ဘာညာနဲ့ဆိုတော့ဒါတိကျပြောလို့မရဘူးဆဗင်းဆိုတာဘလောက်ရှိတယ်ဗောလေနန်းစီတစီကဘလောက်ရှိတယ်ဆိုနန်းစီကတူလာမှမဟုတ်တာအဲ့တော့မဖြစ်ဘူးအဲ့ဒီသတ်မှတ်မှဖြစ်မယ်ဆိုပြီးတော့သတ်မှတ်ထားတာရှိတယ်။အဲ့ဒီဗမာရဲ့တိုင်းတာတွေနဲ့ပတ်သက်လို့စတန်ဒတ်ဒိုင်းလုပ်ထားတဲ့ဟာကိုအဲ့ဒါဘာကြောင့်သိလို့ဆိုတော့အဲ့ဒါမျိုးတွေမရှိဘူးလို့ကျွန်တော်သွားပြောတာ။ကျွန်တော်အဖေလို့ပဲရွှေပြည်ဥပဒေကငေါ့ဘူးกว่าတယ်။အဲ့ဒါမျိုးတွေကိုသတ်မှတ်ထားတယ်တဲ့။ဒီမှာသတ်မှတ်ထားလို့ဆိုတော့အဲ့ဒီမှာမျိုးမယုံသွားကြည့်တယ်။မန္တလေးမြို့ရဲ့ရှမ်းဘွေးရကရဲ့အရှိပဲမှာဘုရားတစုရှိတယ်။အဲ့ဒီဘုရားတစုမှာကြောက်စာတစ်ခုရှိတယ်။အဲ့ဒီကြောက်စာပေါ်မှာအဲ့ဒီအတိုင်းတာမှတ်ထားဒါပေမဲ့ကျွန်တော်ကဘာသွားသိုံတော့ဖေးဟိုးတော့ပြန်မမေးပါဘူးအဲ့ဒီကြောက်စာပေါ်မှာသတ်မှတ်ထားတဲ့အမှတ်သားဟာအပူချိန်ကြီးကလေးဘလောက်မှသတ်မှတ်ထားတာလေကျွန်တော်မမေးမိဘူးသူပြောတဲ့အချိန်မှလည်းမပါဘူးဒါနဲ့ကျွန်တော်ဖိစိက္ခာလာရဲကောင်ဘူးအဲ့တော့ချွေပြူကြောင်းပေါ်မှာ68 degree Fahrenheit မှာအမှတ်သားနှစ်ခုလုပ်ထားတယ်အဲ့ဒါရဲ့ကြောင်းမှာဒါ10 millimeter ဒါမှမဟုတ် 10 centimeter ဆိုပြီးတော့ Paris မှာသူတို့က standardize လုပ်တယ်။အဲ့တော့ဘာပါလို့ဆိုတော့ခုနကတော့ temperature ပါနေတယ်။အဲ့ဒီတော့ကဟိုက linear expansion နဲ့ linear contraction ကိုသူကတဲ့အတွက်ပတာမပါဘူး။အဲ့ဒီကြိုးရင်းတခုရှိနေ
။မန္တလေးအမှုပညာကျောင်းဘုရားတော်ကမြမဂေတအတွက်သိပ္ပံနည်းကျမှတ်တမ်းတင်ဖို့လုပ်ခဲ့တာတခုရှိတယ်လို့ဆိုပါတယ်
။မြမရေရဲ့ဂေတသံစဉ်နဲ့ပတ်သက်လို့ယူပါမိတာပမောက္ခဥမောက္ခကတတ်နိုင်သမျှကြီးကြီးကြားကြားတိုင်းတာပြီးတော့မှတ်တမ်းပြုစုတဲ့အလုပ်လုပ်ခဲ့ပြီ။သူအဲ့လိုလာတဲ့ဆရာမောက္ခမောင်ဝင်းဖေကြီးငါရင်ကျမှုဝန်ကြီးဌာနကြီးအကူကြီးပေးဖို့အတွက်ငါဖွင့်ရပြီ။အဲ့တော့မင်းငါ့ကိုကူညီပါ။ဘာလို့ရမလဲလို့ဆိုတော့ထင်ရှားတဲ့ဆိုင်းဆရာကြီးတွေကိုမင်းဖိတ်ပေးပါ။မန္တလေးပန်တရာကျောင်းကိုလာပြီးတော့အပြင်သူတို့စိတ်ကြိုက်ဆိုင်းဒီပလုံးနေပေါ်မှာစံစင်ကိုညှိပါညှိပြီးသူတို့ကြိုက်ပြီဆိုတော့တပြိုင်နက်ငါကသိပ္ပံမီးကြတိုင်းတာမှုအလုပ်ကိုငါပညာရှင်တွေနဲ့လုပ်မယ်ကျွန်တော်မမှတ်မိတာသူတို့လိုက်တဲ့ပညာရှင်ကြီးရဲ့နာမည်တွေကျွန်တော်မှတ်မိတော့၃ယောက်လာတယ်လို့ကျွန်တော်မှတ်မိတယ်သူတို့ကတနေရာမှာတဲတယ်ဟိုတန်းမှာ
နိုင်ငံသားသားလားဆ
မုံဗမာပြည်တွေရပဲရှားဥမောင်မောင်ခကိုယ်တိုင်လာခြင်းမဟုတ်ပ
ါဟုတ်ကဲ့ဆ
အဲ့တော့ကျွန်တော်ကဆိုင်းဆရာတွေကိုဖိတ်ပေးရတယ်ကျွန်တော်ဖိတ်ပေးတာကထိုင်းဆရာစိန်မောင်ကိုကြီးပါတယ်စိန်တင်ဟန်ပါတယ်နောက်ပြီးတော့မုံရွာကစိန်မြရှင်ပါတယ်ဒါကျွန်တော်မှတ်မိသော်ပြောပြတာနောက်ပခုတ်ကူကထိုင်းဆရာပခုတ်ကူဆရာညိုးရဲ့တပည့်သူ့လည်းနာမည်မိသွားပြီအဲ့တော့ကျွန်တော်ထင်တယ်အားလုံးပေါင်းထိုင်းဆရာ၁၀ယောက်လောက်ကိုကျွန်တော်ဖိတ်ရတယ်ဒီဆိုင်းဝိုင်းတစ်ခုကဆိုင်းကိုသူတို့ပတ်စာရင်းနဲ့သူတို့စိတ်ကြိုက်ညှိခိုင်းတယ်တန်စင်ကိုညှိခိုင်းတယ်သူတို့စိတ်ကြိုက်ပြီးပြီးကျင့်တတ်ပြီးဆိုတော့မှယူပဗေဒပညာရှင်များကကျင့်တတ်ပြီးတော့ဒါစီကျင့်တတ်ပြီးသိကြပြီးဆိုတော့မှသူတို့ကပလုံးတစ်လုံးစီတစ်လုံးစီရဲ့ frequency တွေကိုတိုင်းတယ်ဒါတစ်ပေါက်ဒါနှစ်ပေါက်သုံးပေါက်လေးပေါက်ငါးပေါက်၆ပေါက်ခုနှစ်ပေါက်စသဖြင့်သူကမှတ်တမ်းတင်တယ်တင်ပြီးတော့ဒီဟာဟာထိုင်းစရာကြီးစိန်မောင်ကိုရဲ့စိတ်ကြိုက်ညှိထားတော့မြန်မာတန်စင်ဖြစ်ပါသည်ဆိုပြီးတော့မှတ်တမ်းရေးပြီးတော့မှတ်တမ်းတင်ပြီးတော့မှအဲ့ဒီတည်းမှာသံမှန်ဆိုတဲ့အကောင်ဟာ resonance column အားဖြင့်ဘလောက်ဆိုတာကိုပြောဆိုမှတ်တမ်းတင်တယ်ဥမာနိုင်ငံတကာက3နဲ့ C နဲ့ကျွန်တော်တို့သံမှန်နဲ့ညီမညီဆိုရင်မှတ်ချက်ကိုပေးတယ်ဆိုင်းဆရာတိုင်းကမညီဘူးမညီဘူး C ဖြစ်တဲ့ဆိုင်းဆရာရှိတာတွေ့ရသလို C မဟုတ်ဘဲနဲ့ C နဲ့မြင့်နေတဲ့ C ရှာဖြစ်နေတာလည်းတွေ့ရ ဲ့လိုမျိုးတွေ့ရတွေ့ရသူတွေ့တဲ့အတိုင်းပဲဆိုတော့မှတ်ချက်ရှင်းတယ်အဲ့ဒါကိုဗမာလူကြတော့နေရတမ်းမှန်လင့်ရှိတယ်အဲ့ဒါဆယ်လဲမှားတယ်ဆယ်လဲမကွဲတယ်အဲ့ဆယ်လဲမကွဲဆိုလို့ရှိရင်အသံနည်းနည်းကြီးတာပေါ့ဗျာဆယ်လဲမှားဆိုအသံပူမြင့်တာပေါ့ဗျာအဲ့လိုရှိတယ်ကျွန်တော်မှတ်မိသလောက်ကတော့ဆယ်လဲမကွဲသည်international c နဲ့ kait နေပြီးတော့ဆယ်လက်မှဒီ international c sharp နဲ့ kait နေအဲ့ဒါလေးကိုလည်းသူကမှန်တမ်းနဲ့မှထည့်တယ်
။ဟောအရေးကြီးတာကဒီမြမဒီတတန်ဆန်တွေကိုတိုက်ပန်နေကြအမှတ်တမ်းတင်နိုင်ခဲ့တယ်ပေါ့ဆက်
။အဲရှိခဲ့တယ်ဒါပေမဲ့ဒါ 100% လို့ပြောလို့မရဘူး
။ဘာဖြစ်လို့ပါလဲဆက်
။ဒါကျိုးပန်းခဲ့တာပဲရှိ
။ဟုတ်ကဲ့ဆက်။
100% ဆိုကြီးတဲ့လုံးပြားကြီးအများကြီးရှိသေးတယ်။စောင်းနဲ့ညှိရင်ပဲလို့ပတ်တရားနဲ့ညှိရင်ပဲလို့ဒီပလူရီနဲ့ရီကိုမှုတ်တဲ့ခါထုတ်လုပ်တဲ့ခါကျတော့ဘယ်လိုဆိုတာကိုလိုက်ပြီးတော့စာရီလို့အောင်လုပ်ပြီးတော့ average ကိုအများကြီးညှိယူပါမယ်။ကျိုးစားခဲ့တဲ့ဒီဥမောင်းမောင်းကြီးလက်ထဲမှာမဟုတ်ရှေ့ကလေးကျိုးစားခဲ့တယ်။စောင်းကြာကြီးဒေဝအိန္ဒာဆိုတာလည်းကျိုးစားခဲ့တာပဲ။မြောက်ရီမင်းကြီးဥစကျိုးစားခဲ့တာပဲ။ပြည်စီမင်းသားကြီးကလည်းကျိုးစားခဲ့တာပဲ။ဟိုးအစောဆုံးနဲ့အတော်ကိုကျေပြန့်အောင်ကျိုးစားခဲ့တဲ့ပညာရှင်ကြီးရဗေဇရာစာဝင်းကြီးဗေဇရာစာตัวญองยังเกเป็ดโซเรตูเนี่ยบลูเนี่ยตั้วหนีโดนสอผิดใหญ่ง่ะอุยอปะมาอุยอปะกีตะซะบีโลตั้มมาคันอะเรโยฮันเซเบสเตียนบาร์กสวนเนี่ยตั้วตูเรคอนเทมพอรารีဖြစ်နေတယ်ဘရီဇာယာသာတောင်သုံးမြစ်ကြီးတယ်โยฮันเซเบสเตียนบาร์กဟ
ာ
เอราผิดใหญ่ผิดใหญ่กีตะปัญญาရှင်นี
่โอเคเซอะกูปะเนาะเปียงเล่ลาเรမြန်မာနိုင်ငံမှာဒီกีตะปัญญาเนี่ยปัดตะบีซอซอလို့ပေါ့တိတ်ပန်နေကြမောင်ဟိုစနစ်တကျမှတ်တမ်းတင်ဖို့လေးတွေလိုအပ်နေတဲ့အချိန်ကြီးဆန်းနည်းနည်းပြောပြပေးပါ။အ
ကြီးကြီးအများကြီးပဲ။မမကြီးမာကြီးရတဲ့ဘုံဘောနေရာကမှာပေါ့လေ။ဟိုဟူစူးစမ်းလေးလာမှုမှတ်တမ်းတင်ဖို့သုတေသနလုပ်ဖို့ဗမာကြီးကဘယ်လိုဖြစ်နေသော Virgin Land လို့ဖြစ်နေတယ်။အထူးသဖြင့်ဗမာပညာတွေပေါ့ဗျာ။ဆေးဆေးမို့လို့လူပညာအမှုပညာမို့လို့ပကြီးပကြီးမို့လို့ဘဟုမို့လို့အကုန်လုံးဟာ Virgin Land လို့ဖြစ်နေတယ်။ဘာမှမလို့ရသေးဘူး။ရှာလေးဘာဖြစ်စုရသေးဖြစ်နေလေဆိုတဲ့အခြေအနေမှာရှိပါတယ
်ဆရာဦးဝင်းဖေပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍလည်းဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်